အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကမဲဆန္ဒရှင်တပ်သေးခံကပ်ပြားထုတ်ပေးရေးရုံးတစ်ခုမှာဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းအသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံး58ဦးသေဆုံးပြီးလူ100ကျော်ဒဏ်ရာရပါတယ်။ရွေးကောက်ပွဲမှာမဲပေးနိုင်ဖို့အတွက်မဲဆန္ဒရှင်တပ်သေးခံကပ်ပြားရယူဖို့ရုံးအပြင်ဘက်မှာလူတွေတန်းစီစောင့်ဆိုင်နေခြင်းအသေးခံဘုံးခွဲသမားကဖောက်ခွဲတိုက်ခိုက်တာလို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရက VOE ကိုပြောပါတယ်။ဒဏ်ရာရသူတွေတဲက10ဦးတို့ရဲ့အခြေအနေကအသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေရှိတယ်လို့လဲစေယုံသတင်းရင်းမြစ်တွေကပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကလည်းပြောဆိုထားပါတယ်။မြို့တော်ကာဘူးကအကြောင်းတစ်ခုမှာစီစဉ်ထားတဲ့မဲဆန္ဒရှင်တပ်သေးခံကပ်ပြားထုတ်ပေးရေးရုံးအပေါ်အကြမ်းဖက်ဝါရဆဲတိုက်ခိုက်မှုကိုအာဖဂန်အစိုးရအဖွဲ့ရဲ့အမှုဆောင်အရာရှိချုပ်အဗ်ဒူလာကဖြစ်တင်ရှုတ်ချပါတယ်။တရေဘောကြောင့်တဲ့တိုက်ခိုက်မှုမှာထိခိုက်ခဲ့ကြရသူတွေနဲ့အတူရက်တီကြောင်းလွတ်လပ်ပြီးပွင့်လင်းမြင်သာမှုရှိတဲ့ရွေးကောက်ပွဲကိုကျင်းပနိုင်ရေးဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးအာဖဂန်ပြည်သူတွေရဲ့စန္ဒကိုစန့်ကျင်ပြီးအကြမ်းဖက်ဝါဒီတွေအနိုင်ရမှာမဟုတ်ဘူးဆိုပြီးအဗ်ဒူလာကသူ့ရဲ့တရားဝင် Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အောက်တိုဘာလ20မှာကျင်းပမယ်လွှတ်တော်နဲ့ဒေသဆိုင်ရာကောက်စီရွေးကောက်ပွဲတွေအတွက်လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကမဲဆန္ဒရှင်စီရင်ပြုစုနိုင်ရေးပြီးခဲ့တဲ့သတင်းဘက်ကဆက်လို့မဲဆန္ဒရှင်စီရင်သွင်းမှုလုပ်ငန်းစဉ်ကိုသမ္မတကစတင်ခဲ့တာဖြစ်ပါတယ်။